ဒီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်။တတရှင်များရှင်လန်းကျမ်းမာကြပါစေ။ဒီကနေ့နုပြိုသက်တာအတူယူစရာအစီအစဉ်မှာကျမကီတီနဲ့အတူကျမမက်နင်းစီကလည်းပါဝင်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။မတ်ကီတီရေမင်္ဂလာပါ။မင်္ဂလာပါမနင်းစီ။တတရှင်များလည်းမင်္ဂလာပါနော်။မကီတီရေဒီနေ့အတွက်နားဆင်ရမယ့်အကြောင်းအရာလေးကိုပြောပြပေးပါအောင်ရှင်။သင်လန်းကိုဖျက်ဆီးခဲ့သူလူစီယန်လျန်းရဲ့အကြောင်းကိုပြောပြချင်ပါတယ်။တွေ့ကြုံရတဲ့ဘဝတိုက်ပွဲများကိုရင်ဆိုင်ကြော်ဖြတ်နိုင်ကြပါမယ်။လူစီယန်လျန်းဟာစာနယ်ဇင်းလောကသားတူဖြစ်ပါတယ်။စာရေးခြင်းကိုမျက်နှာသူတူလည်းဖြစ်ပါတယ်။1994ခုနှစ်ဖေဖော်ဝါရီလထဲမှာ CNN တထေးကြီးတက်တန်နာနဲ့တွေ့ပြီးသူ့အကြောင်းရေးဖို့သူမတာဝန်ကြပါတယ်။အဲ့ဒါကြောင့်သူမဟာစိတ်လှုပ်ရှားပြီးပျော်နေခဲ့တယ်။အဲ့ဒီအချိန်မှာပဲနှွေးခေါင်းကောင်းမှမိုးချိုပစ်ချလိုက်သလိုမထင်မဲ့မမျှော်လင့်ထားတဲ့အရာနဲ့ကြုံလိုက်ရပါတော့တယ်။ညစာစားဝဲတစ်ခုကအပြန်မအိုးအစာလဲရင်းနဲ့ညာဘက်ရင်သားပေါ်မှာဆူထွက်နေတဲ့အကျိတ်တစ်ခုကိုစမ်းမိလိုက်ပါတယ်။အဲ့ဒီအချိန်ကစားပြီးကင်ဆာရောဂါဝေဒနာဆွဲကပ်ပြီးဆိုတာကိုခံစားလိုက်ရတယ်။စောက်တရမရဖြစ်ခဲ့ရပါတယ်။ခင်မွန်းတဲ့နဲ့သားသမီးနှစ်ယောက်ကိုတွေးမိတဲ့အခါဝမ်းနည်းလာတယ်။ကင်ဆာဆိုတဲ့ရောဂါဟာသူ့ကိုတိမ်မိတ်ချလိုက်သလားလို့တွေးထင်မိတဲ့အထိပါပဲ။ဒီလိုရောဂါကိုခံစားရပြီးဆေးဝါးကုသဖို့ပြင်ဆင်နေတဲ့အချိန်မှာပဲ CNN တထေးကြီးတက်တန်နာနဲ့တွေ့ဖို့ခရီးထွက်ရမှာဖြစ်ပါတယ်။ဆရာဝန်နဲ့ညှိနှိုင်းပြီးနရက်တာခရီးထွက်ဖို့ပြင်ဆင်ရပါတယ်။ခရီးထွက်ပြီးပြန်လာတဲ့အခါမှာတော့အသားအစာထုတ်ပြီးစစ်ဆေးဖို့ဆေးရုံကိုသွားရပါတယ်။အဖြစ်ထွက်လာတဲ့အခါမှာတော့တကယ့်ကိုကင်ဆာပါပဲ။အလွန်ပြန့်ပွားမှုနှုံမြန်နဲ့ရင်သားကင်ဆာမျိုးဖြစ်ကြောင်းသိရတယ်။လမ်းတစ်ယောက်အာအင်အာလုံးကုံဆုံးသွားသလိုခံစားလိုက်ရပါတယ်။ခင်မွန်းဖြစ်သူကသူမကိုကလေးတွေအတွက်မင်းတိုက်ပွဲဝင်ရမယ်။ရှုံးဝတ်ပေးရဘူးလို့အားပေးခဲ့ပါတယ်။စိတ်တက်အကြီးအကျယ်ကြနေချိန်မှာသူမရဲ့အကျိတ်များဟာအမြင့်မပွားသေးကြောင်းတက်ခွဲခန့်အဖြစ်များအရာသိရတဲ့အခါတက်ပြင်းချနိုင်ခဲ့တယ်။ဖျားသခင်ရဲ့ကျေးဇူးတော်ပါပဲ။ဒရမပိုင်းကာလမှာဆေးသွင်းလိုက်တက်ကင်လိုက်နဲ့ကုသမှုကိုခံယူခဲ့ရပါတယ်။ကင်ဆာရောဂါဝေဒနာခံစားရသူများရဲ့ထုံးစံအတိုင်းသပင်ကျွတ်တဲ့အတွက်ကြောင့်သပင်တုဆွရတဲ့အထိဖြစ်ခဲ့ရပါတယ်။စိတ်တက်အကြီးအကျယ်ကျဆင်းနေတဲ့အချိန်မှာပဲအဝေးမှာရောက်နေကြတဲ့အကိုနဲ့အမရောက်လာတဲ့အတွက်စိတ်အားတက်ခဲ့ရပါတယ်။ဒီအချိန်မှာပဲသူငယ်ချင်းတူရောက်လာပြီးဖခင်ကိုအာရုံပြုပြီးအရာအားလုံးဖခင်သခင်ထံအံ့နံဖို့ပြောပြခဲ့ပါတယ်။လျှံဟာတမန်ကျမ်းစာဖတ်ခြင်းအခြားစာပေများဖတ်ခြင်းဖြင့်တည်ငြိမ်မှုရရှိလာခဲ့ပါတော့လေ။ဆေးသွင်းတက်ကင်ခြင်းကြောင့်ကင်ဆာအကျိတ်များကျုံသွားတော့လည်းပဲဒါတွေကိုခွဲထုတ်ပြစ်ရအောင်မှာဖြစ်ပါတယ်။ခွဲမဲ့နေ့မှာတော့ခင်မောတဲ့ကိုယ်တိုင်ခွဲစိတ်ခံအဝအထိလိုက်ပို့ပေးခဲ့ပါတယ်။ခွဲစိတ်ပြီး၃ရက်အကြာမှာအိမ်ပြန်ရပါတယ်။အိမ်ပြန်ရောက်တဲ့အခါမှာ China Times ကဒုတိယအရီတာချုပ် Round Putian ကအလုပ်တစ်ခုလုပ်ပေးဖို့အတွက်ဖုန်းဆက်လာပါတယ်။လိုချင်တဲ့ရက်တော့သတ်မှတ်ပြီးပြီ။ဒါပေမဲ့မင်းနေကောင်းတဲ့အထိစောင့်မယ်လို့ပြောလာပါတယ်။လျှံအိယာထဲမှာပဲဘဲလက်နဲ့ဖြည်းဖြည်းချင်းစာရေးခဲ့ရတယ်။မျက်နှာဖုံးသတင်းဆောင်မအဖြစ်ဖော်ပြပေးကြပါတယ်။ဒုတိယအက်ဒီတာချုပ်ရောင်းစီကစာရွက်ပိုင်းလေးတစ်ခုနဲ့ဘောပင်တစ်ချောင်းလက်ဆောင်ရခဲ့ပါတယ်။စာရွက်ထဲမှာတော့ရန်လျန်မင်းကိုတိတ်သဘောကျတဲ့အကြောင်းပြောပြရစေ။အထူးသဖြင့်မင်းရဲ့အနိုင်မခံအရှုံးမပေးတဲ့တတိကိုပေါ့လို့ရေးထားပါတယ်။ခွဲစိတ်ထားတဲ့ချုပ်ရိုးများကိုဖြည့်ပြီးရင်ကောင်းလေမလားလို့ထင်ထားပေမဲ့မပြီးဆုံးသေးပါဘူး။ရိုးရင်းကနေချင်းစီကိုထုတ်ယူပြီးချင်းစီထဲကနေပင်မသွေးနီဥတွေနဲ့ကင်ဆာသွေးဥများကိုတိုက်ဖြတ်ပစ်ဖို့အတွက်ပြင်ဆင်ရပါတော့တယ်။ဒီကိစ္စကိုလုပ်ဖို့အတွက်ဘလို့မှမတက်နိုင်လာကြောင့်အကြောက်ကံမြင်းပေမဲ့မရဘူး။မလွဲမသိလုပ်ကိုလုပ်ရမှာဖြစ်တယ်လို့ဆရာဝန်ကပြောပြပါတယ်။ဘုရားသခင်စီမှာပဲတိတ်ဆိတ်စွာအာယုံပြုပြီးဆုတောင်းခဲ့တယ်။သူမရဲ့စိတ်ငြိမ်းချမ်းမှုဟာဘုရားသခင်ထံပါမှာပဲရှိကြောင်းနားလည်ခဲ့ရပါတယ်။သွေးနီဥသွေးဖြူဥနဲ့သွေးခဲစီတဲ့ကလစီတွေလူနာရဲ့ခန္ဓာထဲအချိုးကျစွာတမမြတ်တချင်ရောက်မှစိတ်ချရတဲ့အခြေအနေကိုရောက်ချင်းဖြစ်တဲ့အတွက်အဲ့ဒီအချိန်အထိရောက်အောင်ကြိုးစားရပါတော့တယ်။ဝမ်းသွားလိုက်အန်လိုက်ဖြစ်တဲ့အပြင်အဖျားပါဝင်လာတဲ့အတွက်ချိတ်မိတ်ခံစားခဲ့ရတယ်။တရက်မှာတော့အဖျားလုံးဝမတက်တဲ့အတွက်ဆရာမကအံ့ဩပြီးအမဘာလုပ်ထားလဲလို့မေးလာပါတယ်။ဘာမှမလုပ်ထားပါဘူးကွယ်။ဖျားစီမှာပဲဆူတောင်းနေခဲ့တယ်လို့ပြောလိုက်ပါတယ်။ ကိုခန္ဓာထဲမှာရှိတဲ့သွေးနီဦးတိုးတက်ရှင်သန်မှုနှုန်းကောင်းလာတဲ့အတွက်လဲအာအိမ်ပြန်လဲပြေးလာခဲ့ပါတယ်။စေယုံမှာ၄ဘက်သို့မဟုတ်၈ဘက်နေရမယ်လို့ထင်ထားပေမဲ့၃ဘက်နဲ့စေယုံကဆင်းခဲ့ရပါတယ်။အိမ်ပြန်ရောက်တဲ့အခါမှာတော့ချိုင်းနာတိုင်းအဒီတာကျောက်ကဆလုံးရည်ရှစ်ထောင်ပါတဲ့ဆောင်းပါးတစ်ပုဒ်လိုချင်တယ်ရေးနိုင်မလားမရေးနိုင်ဘူးလားလို့အကြောင်းပြန်ပေးပါလို့ ပြောလာတဲ့အခါမှာရေးပေးဖို့သူမဆုံးဖြတ်ခဲ့ပါတယ်။အရာထဲမှာလဲပြီးရေးနိုင်ခဲ့တယ်။အကောင်းဆုံးရေးပေးနိုင်ခဲ့တဲ့အတွက်ရန်လန်းတယောက်ဒီလိုခွန်အားတွေဘဲကရခဲ့တာပါလေလို့စဉ်းစားခဲ့ရတဲ့အထိပါပဲ။1996ခုနှစ်မှာအားနည်းလက်ကပင်သမီးမီလာကိုခေါ်ပြီးထိုင်ဝမ်မှာရှိတဲ့ဖခင်ကိုသွားတွေ့ခဲ့ပါတယ်။ ပြောစရာအချိန်များကိုသူမအတွက်ရရှိစေခဲ့ပါတယ်။1996ခုနှစ်မှာဆေးရုံမှာပြန်ပြီးဆေးစစ်ခံမှုသွားရပါတယ်။အဲ့ဒီအချိန်မှာဘဲဘဲရင်သားမှာနာပြန်တဲ့အတွက်စမ်းသပ်မှုများပြုလုပ်ရပြန်ပါတယ်။အဖြေရဖို့တပတ်ဆောင်ခဲ့ရပြီးရပြီကောင်းပါတယ်ဘာမှမတွေ့ဘူးဆိုတဲ့စကားကြားလိုက်ရတဲ့အချိန်မှာတော့ပျော်လွန်းလို့လက်နှစ်ဖက်ကိုလေထဲမှာမြောက်လိုက်ပါတယ်။ ဆေးသွေးနေရတဲ့အချိန်များကိုပြန်သတိရမိတယ်။တမန်ကျမ်းစာမှာဖော်ပြထားတဲ့တစ္ဆာတရားမေတ္တာတရားခန္ဒီပါရမီကိုကျင့်တရားများအကြောင်းသဘောတရားများကိုသူဟာတွေ့ရှိခံစားနားလည်ခဲ့ရပါတယ်။မကြောက်မနာသာတဲ့ယောဂဆိုကြီးကိုတုံးနှစ်လုံးလုံးတိုက်ပွဲဝင်ခဲ့ရတယ်။ဒီလိုလုပ်နိုင်အောင်သူမကိုတွန်းပို့ခဲ့တဲ့အရာကမိသားစုရဲ့အချစ်အပေါင်းအသင်းများရဲ့အချစ်နဲ့သူတို့အတွက်ကြောင့်ဖြစ်တည်လာတဲ့ဘဝတဏ ကျောင်းကိုရှာဖွေတွေ့ရှိခံစားခဲ့ရတယ်။တမန်ကျမ်းစာရဲ့အမြတ်တာရဟာမေတ္တာတရားဖြစ်တယ်။အခြားတရားဓမ္မများမှာလည်းမေတ္တာတရားပင်ဖြစ်တယ်။ချစ်ခြင်းမေတ္တာဟာအရာရာတိုင်းကိုလွှမ်းခြုံနိုင်တယ်လို့သူမယုံကြည်ခဲ့ကြောင်းဖော်ပြပါတယ်။ လူစီရန်လင်းဟာ1996ခုနှစ်အောက်တိုဘာလမှာတင်ကင်ဆာယောဂခံစားရပြန်တဲ့အတွက်ဒါရုကုထုံးနဲ့ခွဲစိတ်မှုခံယူပြီးတဲ့နောက်ကျန်းမာရေးပြန်လည်ကောင်းမွန်လာခဲ့ပြန်ပါတယ်။ကျမကတော့ကျမဘဝကိုဘုရားသခင်ရဲ့လက်ထဲထည့်ထားပါတယ်။အနာဂတ်မှာမျှော်လင့်ချက်ရှိတယ်လို့ကျမအမြဲယုံကြည်တယ်လို့ လူစီရန်လင်းကပြောခဲ့ပါတယ်။ထောင်ပေါင်းများစွာသောလူတို့ဟာအခက်အခဲအမျိုးမျိုးကိုကြော်ဖြတ်ကြရပါတယ်။ဒီလိုကြော်ဖြတ်ကြတဲ့အခါမှာဘလို့ရင်ဆိုင်မလဲဆိုတဲ့စွမ်းအားတက်တိကအဓိကကြတယ်လို့ဆိုချင်ပါတယ်။လူတိုင်းအသက်ရှင်ဖို့အတွက်စူးစမ်းကြတဲ့အားထုတ်ကြတယ်။ဝိညာဉ်အသက်တာရဲ့အသက်ရှင်ခြင်းကိုတော့မေ့ထားတတ်ကြပါတယ်။ဘဝမှာအသက်ရှင်ဖို့အတွက်လိုအပ်သလိုဝိညာဉ်အသက်ရှင်ခြင Surago, Senza Jabu Pipare. Lureha pet that you are yaw in Bapime, Bama Pipu Surago, Dijin Jare. Dago Senare car, Bala that she niame, Surate, Belo Gangang Momo, Nikedele, Suraga, Bobi, Yejide, Surago, Diabare. The Chotumia ha, that she sang Hani Nia dolebe, Lo Samu Neve, Shike Jare. The Chotumia garo, Chatumia, Nishin, that do dole, Piat can do it, Luamia do it, Joshizwa, Lolo Kebi, at that shall Loma. ဒီစားကြည်ညိုမှုကိုရရှိခဲ့ပါတယ်။များသောအားဖြင့်လူတို့ဟာကဘာကြီးအတွင်းမှာအသက်ရှင်ရအနာမဲ့နေထိုင်နိုင်ရေးကိုသာလေးထားပြီးအသက်ပိုရှိအောင်ကြိုးပမ်းဆွဲဆန့်ကြပါတယ်။အသက်ရှင်နေနိုင်ဖို့အတွက်စေဝါးတွေအားစေးတွေနဲ့အထူးအဟာရတွေအတွက်တန်ပေါင်းများစွာအကုန်ကြခံကြပါတယ်။အသက်နှစ်ပေါင်းအရေအတွက်ထက်အနှစ်သာရပြေးွားတဲ့ဘဝကအဓိကဖြစ်ကြောင်းသတိမမှုဖြစ်နေကြပါတယ်။ဒေသနာကျမ်းခန်းကြီး ကျမတို့ကိုဖန်ဆင်းခဲ့တာဖရာသခင်ဖြစ်တယ်အသက်ကြီးမှတရားဓမ္မမှာမွေ့လျော်ဖို့မဟုတ်ဘဲငယ်စဉ်အခါမှာပင်အဖဖရာသခင်ကိုအောက်မေ့တရားလေဖရာနဲ့နိဂတ်စွာအသက်ရှင်ဖို့တွေ့ရပါတယ်ဒေသနာကျမ်းခန်းကြီးနဲ့ငယ်၁၀ကနေ၁၁မှာငါစိတ်ရှင်လန်းစရာတစုံတစ်ခုကိုမြမပင်အလုံးစုံတို့သည်အနတ္တမှုလေးကိုကျက်စားသောအမှုဖြစ်ကြ၏ဖရာသခင်နဲ့ဆက်နွယ်ရင်းနှီးတဲ့ဘဝအတ္တတရဲ ကျင်းနမှုမပေးဆွမ်းနိုင်ခဲ့ပါဘူး။ဒါကြောင့်အနတ္တတတ္တနတ္တတတ္တခတ်သိန်းသောအရာတို့ဟာအနတ္တဖြစ်ကြ၏လို့သူကဖော်ပြထားတာကိုတွေ့ရပါတယ်။ ဘဝရဲ့စစ်မှန်တဲ့ရည်ရွယ်ချက်ကိုတွေးမြင်လိုက်တဲ့အချိန်မှာဒီရာရီအားလုံးဟာအနတ္တဖြစ်ကြောင်းသိရှိလာခဲ့ရပါတယ်။လောကအရာတွေအားလုံးဟာအနတ္တတသက်ဖြစ်တဲ့အတွက်ဘဝမှာအသက်ရှင်ဖို့ရန်ကြံစည်စိတ်ကူးနေရင်းနဲ့အချိန်ကိုဖြုန်းနှီးနေမဲ့အစားဝိညာဉ်အတ္တအတွက်စဉ်းစားမိပြီးအသက်ရှင်စေမှာကြွယ်ဝတဲ့ဝိညာဉ်အသီးကိုတည်ပြီးကောင်းခြင်းမင်္ဂလာကိုရယူခံစားဖို့ပြင်ဆင ဒီရွေးချက်ပန်းတိုင်ကိုအတိတ်ပဲရှိစွာရှောက်လန်းသွားဖို့ဖြစ်ပါတယ်။တကယ်တော့ဘဝဟာတူတောင်းတီပဲဖြစ်ဖြစ်၊ရှင်လျားတီပဲဖြစ်ဖြစ်၊ဘုရားသခင်ရဲ့အတူကုံဆုံးမယ်ဆိုရင်အနတ္တတသက်ဖြစ်စရာအကြောင်းရှိပါဘူး။ဒီကနေ့ကမ္ဘာလောကကြီးမှာလိုက်လေဝေးလေတောက်လေတောက်လေငတ်မပြေအဖြစ်များနဲ့ဆင်းနှလုံးညင်တဲ့ချမ်းသာမှုကိုယူဆောင်ပေးမဲ့အထင်နဲ့လောကီတက်မဲ့မှုများနောက်ကိုလို ယေရှုကငါဒီချမ်းသာပေးမယ်လို့ဂရိတော်ထားရှိပါတယ်။ယေရှုရှင်ထံတော်ဘာမှာတင်မျောလင့်ထားတဲ့အရာအားလုံးရှိနေတယ်။ဒီထက်မကရှိနေကြောင်းကိုလည်းဝမ်းမြောက်စွာတွေ့မြင်ရမှာဖြစ်ပါတယ်။ကျမတို့လိုချင်တောင်းတနေတဲ့ဘဝရှင်သန်မှုဝိညာဉ်ဆာငတ်မှုအရာအားလုံးဟာသူ့စီမှာပဲရှိနေပါတယ်။အဲ့ဒါကတော့အသက်ဆန်းရည်ဖြစ်တဲ့ယေရှုသည်သာစာလောင်ငတ်မွတ်တဲ့ဝိညာဉ်အတွက်ကျင့်တဲ့ရောက်ရဲမှုကိုပေးနိုင်ကြောင်းဖော်ပြပါရစေ။